မေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမေအရာဒုက္ခသည်လက်ခံရေးအစီအစဉ်တွေရပ်တန့်လိုက်တဲ့အတွက်မလေးရှားနိုင်ငံမှာပိတ်မိနေတဲ့မြန်မာနိုင်ငံသားချင်းတိုင်းဒါဒုက္ခသည်အများအပြားအနာဂတ်မရေရတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။တချို့ဟာအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့အခြေချဖို့လျင်မော်တက်ခါနေအချိန်မှမှသွားခွင့်မရတော့ဘူးဆိုတဲ့သတင်းကိုသိလိုက်ရတာလို့ဒုက္ခသည်ကူညီရေးချင်းတိုင်းဒါအဖွဲ့တွေကပြောပါတယ်။တချိန်တည်းမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာ agency UNHCR ရုံးမှရှိတဲ့ဒုက္ခသည်များအခြေချအနေတိုင်းရေးပံ့ပိုးရေးစင်တာ RSC ကလည်းချင်းတိုင်းနာတွေကိုတွေးဆမြင်မြန်တာတွေကိုတင်းနှလာနေမှာမလုတော့တဲ့အကြောင်းပြောပါရယ်မလေးရှားရောက်ဒုက္ခသည်တွေအခြေအနေသတင်းပြဖို့ထားတာကိုတော့ကိုစန်းကျော်ပြောပြထားပါရ
ယ် UNHCR ရုံးမှရှိတဲ့ဒုက္ခသည်များအခြေချနေထိုင်ရေးပံ့ပိုးရေးစင်တာ RSC အနေနဲ့ဒုက္ခသည်လက်ခံရေးအင်တာဗျူးတွေကိုတင်းနှလာနေမှာရန်နာထားတဲ့အကြောင်းချင်းဒုက္ခသည်ကူညီရေးအဖွဲ့တစ်ခုရဲ့တာဝန်ခံက VOA ကိုပြောပါရယ် UNHCR ဘက်ကတော့ဘလောက်ကြာကြာရန်နာထားမယ်ဆိုတာတော့တရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူးချင်းဒုက္ခသည်ရေးရအကူအညီပေးရေးအဖွဲ့တာဝန်ရှိသူတယောက်ကတော့ဒုက္ခသည်များအခြေချနေထိုင်ရေးပံ့ပိုးရေးစင်တာ RSE ဌာနတစ်ခုလုံးကိုပိတ်လိုက်တာမျိုးမဟုတ်ဘဲအင်တာဗျူးခေါ်တာတွေကိုရပ်လိုက်တာဖြစ်တယ်ဆိုပြီး VOE ကိုပြောပါတယ
်လောလောဆယ်တော့ RSE တော့ပိတ်ထားတယ်ဆိုတဲ့ဟာကရုံးမှလုံးလုံးရဲ့လူတွေတော့မတရားဝင်သူတို့လည်းဘာမှသိသိချာချာမသိရသေးဘူးဘောတော့သူတို့လာစားပြီးတော့မှဆွေးနွေးတာသူတို့ဂျာနယ်မှာတစ်ခုခုလုံးလို့ဆိုတဲ့ပတ်တော်ပေါ့ဒါတော့သူကပြောထားတဲ့အတိုင်းပဲဒီ3လမှာ UN တကယ်အထက်လွှတ်တော်ကြီး Supreme Court ကလည်းယူကန်ဝင်လို့ရှိရင်သူပြန်စစ်ဆေးကြတော့မှဒီဟာကိုပြန်ပြီးစစ်ဆေးခေါ်ဆောင်နိုင်တယ်ပေါ့နော်။အဲ့တော့ဘယ်သူမှတော့မမလို့ပြောလို့ရတယ်ဒီ3လတွင်မှာတရင်ထူးရင်ထူး3လတွင်မှာမထူးလို့ရှိလို့ရှိရင်တော့3လကျော်မှလည်းပြန်ထူးထူးပဲပေါ့။အနည်းဆုံး3လတော့စောင့်ကြည့်ရတဲ့ရှိနေမှာဖြစ်ပေါ့
။ပြီးခဲ့တဲ့ရက်ပိုင်းကလည်းထိုင်းနိုင်ငံအုံဖြတ်ဒုက္ခသည်စကန်နဲ့မလေးရှားကချင်းဒုက္ခသည်တချို့ဟာအမေရိကန်ကိုထွက်ခွာမဲ့ဆဲဆဲမှာပဲလေဆိပ်ကနေလှည့်ပြန်ခဲ့ရပါတယ်။အမေရိကန်မှာအခြေချဖို့ကြိုးစားနေတဲ့မြန်မာဒုက္ခသည်အခြေအတွက်ကမလေးရှားနိုင်ငံမှာတင်အများအပြားရှိနေပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့ USRAP ခေါ်ဒုက္ခသည်လက်ခံရေးအစီအစဉ်ကိုစိုင်းငံ့ထားလိုက်တဲ့အကြောင်းသမ္မတဒေါ်နယ်ထရပ်လက်မှတ်ရေးထိုးပြီးအချိန်မှာအခြေအနေအားလုံးမရေမရာဖြစ်ခဲ့ရတဲ့အကြောင်းချင်းဒုက္ခသည်ရေးရအကူအညီပေးရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
ရက်တက်ထားတယ်ရက်တက်တာဒါစီရင်ဝင်တယ်ဒီမလေးရှားမတစ်ခုလည်းမဟုတ်ပဲအမေရိကန်နိုင်ငံကိုဝင်တဲ့ဘယ်ဒုက္ခတွေကိုမဆိုသူကဒီဇန်နဝါရီ20ကနေစပြီးတော့မှာအကုန်ရက်တက်ထားလိုက်တာဥပမာသူတွေလူကြီးတွေလျှော့လာလားဒါမှမဟုတ်လို့ရှိရင်ဘယ်လိုလုပ်မလဲဆိုတော့ဘယ်သူမှမသိသေးဘူးပေါ့အမျိုးမျိုးဖြစ်နိုင်တယ်
မလေးရှားနိုင်ငံကိုရောက်နေတဲ့ချင်းလူမျိုး8000ကျော်ရှိမယ်လို့ချင်းတိုင်းရင်းသားကူညီရေးအဖွဲ့တွေကတရားဝင်အချက်အလက်တွေကိုကိုးကားပြီးခန့်မှန်းပါတယ်။မလေးရှားနိုင်ငံကတဆင့်နိုင်ငံရေးခုံလုံခွင့်လျှောက်ထားသူအရေအတွက်2024ခုနှစ်ထဲမှာ2000လောက်ရှိနေပြီးအဲ့ဒီထဲမှာ13000ကျော်ကမြန်မာနိုင်ငံသားတွေဖြစ်တယ်လို့သတင်းတွေမှာရေးသားဖော်ပြကြပါတယ်ခင်ဗျာ။